မြန်မာနိုင်ငံထဲမှာကိုဗစ်ရောဂါထိန်းချုပ်ရေးနဲ့ပတ်သက်လို့ထိပ်ပိုင်းပြည်အောင်စုအဆင့်ကနေပြီးတော့အောက်ခြေမြို့နယ်အဆင့်တွေအထိပူးတွဲအဖွဲ့တွေဖွဲ့ပြီးတော့ရောဂါထိန်းချုပ်ရေးအရှိန်မြင့်ဆောင်နေတဲ့အကြောင်းကိုပြောပြမှာပါ။မြန်မာနိုင်ငံထဲဒီကိုရိုနာဗိုင်းရပ်စ်ကူးစက်ခံသူတွေထဲမှာလေရင်လမ်းကြောင်းကဝင်လာသူတွေရောနေဆက်လမ်းကနေပြီးတော့ဖြတ်ကျော်လာသူတွေရောမှတွေ့ရတဲ့အပြင်ခီးသွားမှတ်တမ်းရှိပဲနဲ့ပြည်တွင်းမှာလည်းကူးစက်ခံရတဲ့လူနာတွေပါတွေ့လာရတဲ့နောက်အစိုးရဘက်ကနေပြီးတော့ရောဂါထိန်းချုပ်ရေးအတွက်ပို့ပြီးတော့တင်းတင်းကြပ်ကြပ်ဆောင်ရွက်လာပါတယ်။ယောဂထိန်းချုပ်ရေးနဲ့ပတ်သက်လို့လက်တွေ့မြေပြင်ဆောင်ရွက်ရမှာကြီးကြပ်မဲ့ COVID-19 ယောဂထိန်းချုပ်ရေးနဲ့ရေးပေါ်တုံ့ပြန်ရေးကော်မတီကိုဒုတိယသမ္မတဦးမြင့်ဆွေကဦးဆောင်စေပြီးတော့မတ်လ30ရက်နေ့ကဖွဲ့စည်းကြောင်းထုတ်ပြန်ပါလာ။ဒီကော်မတီအနေနဲ့ယောဂထိန်းချုပ်ရေးလုပ်ငန်းတွေကိုဥပဒေအရတင်းတင်းကြပ်ကြပ်ကန့်တွဲရေးယူနိုင်မှာဖြစ်တဲ့အပြင်လိုအပ်လို့ရှိရင်လူမျိုးရင်းအားအသုံးပြုဖို့အထူးပါလုပ်ပိုင်ခွင့်တွေပေးထားပါတယ်။ဒီနိုင်ငံလေးလာတုံ့သက်သူဒေါက်တာရဲမျိုးသိန်းကတော့ဒါဟာယောဂထိန်းချုပ်ရေးလုပ်ငန်းတွေမှာအစိုးရနဲ့တက်မတော်ပူးတွဲဆောင်ရွက်လာတဲ့အခြေအနေတရားဖြစ်တယ်လို့ဆိုပါတယ
်။သမ္မတဘက်ကနိုင်ငံကိုကယ်ရည်မှုပေါ့ဒီဗိုလ်ချုပ်ကြီးများထွန်းဦးကဒီကော်မတီမှာအဖွဲ့ဝင်ဖြစ်ပါလာတယ်အဲ့ဒီအတွက်ကြောင့်မလို့ဒီ COVID-19 ကာကွယ်ရေးထိန်းချုပ်ရေးနဲ့ဒီကုသရေးလုပ်ငန်းတွေမှာပေါ့လေဟိုတက်မလို့ဘက်ကလည်းပဲအစိုးရနဲ့ပုံပြီးတော့ဖြည်းဖြည်းရောရောပူးပေါင်းဆောင်ရွက်လာမယ့်သဘောမျိုးဟိုဟန်ချက်ညီညီဆောင်ရွက်လာမယ့်သဘောမျိုးလို့တုံ့တက်လို့ရပါတယ်
မြန်မာအစိုးရရဲ့ယောဂကာကွယ်ရေးနဲ့ထိန်းချုပ်ရေးလုပ်ငန်းတွေဟာနှိကွေးလုံးနဲ့နောက်ကျလုံးနဲ့ဆိုပြီးတော့ဝေဖန်မှုတွေကအတော်လေးရှိခဲ့တာပါယောဂပိုကူးဆက်ခံသူချို့ရှာဖွေတွေ့လာရတဲ့အချိန်ထိကိုအစိုးရရဲ့တုံ့ပြန်မှုသတင်းပြန်ကြားမှုတွေကအတော်လေးနှိကွေးလုံးနဲ့လို့မချင့်မရဖြစ်ခဲ့ကြပါတယ်အောက်ခြေလူလူကြားမှာလည်းဒီကာယောဂဆူအတိုင်းအဆကိုသိရသူအင်မတန်နေခဲ့ပါတယ်ဒါပေမဲ့လည်းဒီရပိုင်းထဲမှာတော့တိုင်းနဲ့ပြည်နယ်အလိုက်မြို့နယ်အလိုက်အောက်ခြေပိုင်းမှာယောဂထိန်းချုပ်ရေးဆောင်ရွက်မှုတွေကပိုပြီးတော့အားကောင်းလာတယ်လို့ဒေါက်တာရေမျိုးသိန်းကသုံးသပ်ပါတယ
်အစိုးရအပါအဝင်ပေါ့လေကျွန်တော်တို့ကျွတ်တော်ကိုယ်စားလှယ်တွေနောက်ပြီးတော့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေနောက်ဂျမ်းမီရဖားတွေရဲ့ပူးပေါင်းဆောင်ရွက်မှုနဲ့နော်တနိုင်ငံလုံးအတိုင်းအတာနဲ့ဟိုချေချေပြင်းပြင်းဆောင်ရွက်လာတဲ့သဘောတွေကိုတွေ့ရပါတယ်
ဒီဘက်ကပြန်လာသူတွေအထူးသဖြင့်တော့ထိုင်းနေဇာဘက်ကနေပြည်တွင်းတဲ့အထိပြန်လာတဲ့မြန်မာလူမျိုးကတောင်းကန်းလောက်ထိရှိတာမလို့ဒီလူတွေနဲ့ပတ်သက်လို့စိုးရိမ်မှုကတော့ကြီးလာပါတယ်ဒီအတွက်လည်းတက်ဆိုင်ရမြို့နယ်တွေအလိုက်တရားစောင့်ကြည့်မှုတွေလုပ်နေရတယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စင်မအောင်ကပြောပါတယ်
အဓိကတော့ကျွန်တော်တို့ဒီဘက်နောက်ပိုင်းခိုင်းရဝင်လာတဲ့ညီမတွေပေါ့ကျွန်တော်တို့မြို့နယ်လိုက်ဝင်လာတဲ့လူတွေရှိလို့ရှိရင်ဒီ community quarantine လို့မျိုးလုပ်ဖို့လို့ဆိုပြီးတော့ကျွန်တော်တို့အဲ့ဒါလုပ်ခိုင်းတာပြင်ဆင်ခိုင်းပြင်ဆင်ထားတာတွေရှိပါတယ်အဲ့ဒီအတွက်ကိုတော်တော်စဲလုပ်နေပါမယ်အဲ့ဒီမတိုင်ခင်က25ရက်မတိုင်ခင်ကဆိုလို့ရှိရင်လည်းကျွန်တော်တို့ဒီလေငါဝင်လာတဲ့လူတွေကိုအဲ့ဒီ list တွေနဲ့ဒီမှာ DMO တွေပေါ့တက်မှရဝန်ထမ်းတွေအုပ်ချုပ်ရေးပိုင်းတွေကလိုက်ပြီးတော့ဒီစောင့်ကြည့်ရပြီပေါ့နော် home quarantine လောက်တာလည်းရှိပါတယ်အိမ်မှာနေပြီးတော့စောင့်ကြည့်ခိုင်းတာလည်းရှိသလိုအခု community base ပေါ့နော်ဒီနေရာတစ်ခုတက်မှတ်ပြီးတော့ quarantine လုပ်နေတာနှစ်မျိုးရှိပါတယ
်အခုလိုမျိုးတရားထားစောင့်ကြည့်မှုတွေပြင်ဈေးတွေလူစီကားရနေရာတွေရက်ွက်တွေထဲမှာပိုးသက်ဆေးဖြန့်တာတွေယောဂကာကွယ်ရေးသတိပေးချက်ထုတ်တာတွေကိုမြို့နယ်လိုက်ဆောင်ရွက်မှုတွေရှိပါတယ်ဒါအပြင်မြို့နယ်လိုက်ဒေသန္တရအမိတ်တွေထုတ်ပြီးတော့လူစုလူဝေးမလုပ်ကြဘူးတန်တရားလူနာတွေတွေ့လို့ရှိရင်နှိစက်ရအုပ်ချုပ်ရေးကိုအကြောင်းကြားဖို့ညွှန်ကြားချက်တွေထုတ်နေပါတယ်ယောဂထိန်းချုပ်ရေးအတွက်မြို့နယ်လိုက်ကော်မတီတွေလှုပ်ဆောင်တဲ့နေရာမှာတော့အခက်အခဲချို့ရှိနေတယ်လို့မတ်စင်မအောင်ကပြောပါတယ်တိတက်ကြောင့်မလို့လေဒီအစိုးရအနေနဲ့ကမြို့နယ်လိုက်ဆောင်ရွက်မှုတွေအတွက်ဘတ်ဂျက်3%တွေတိကျချပေးတယ်လို့ဒေါက်တာရေမျိုးသိန်းကမြင်ပါတယ
်အရေးပေါ်ရန်ပုံငွေနောက်ခက်ဆုံးရန်ပုံငွေတွေရဲ့စည်းစိမ်မှုကိုနောက်အောက်ခြေမြို့နယ်အဆင့်လောက်အထိထိထိရောက်ရောက်နဲ့ပို့ဆောင်ပေးနိုင်ဖို့လည်းပဲရေရှည်မှာမဖြစ်မနေလိုအပ်တယ်လို့မြင်ပါတယ
်အခုလိုဒီအစ်စ်ဖွဲ့လိုက်တဲ့ရေးပေါ်တုံ့ပြန်ရေးကော်မတီဟာအောက်ခြေမြို့နယ်လိုက်ကြုံရတဲ့အခုလိုမျိုးအခက်အခဲတွေရမုံငွေကိစ္စတွေပြင်ဥပဒေနဲ့တင်းတင်းကြပ်ကြပ်ကန့်တွယ်ဖို့လက်တွေ့ကိစ္စရပ်တွေမှာပေါင်းဆက်ကြီးကြပ်နိုင်မယ်လို့အကောင်းမြင်မှုတွေရှိပါတယ်ဒီကမ္ဘာကတ်ဆူယောဂကြီးဟာမြန်မာနိုင်ငံထဲမှာလည်းကတ်ယောဂတစ်ခုလိုဖြစ်လာနိုင်တယ်ဆိုပြီးတော့ကျန်းမာရေးဌာနဘက်ကသိပြီးလာတဲ့အခြေအနေကြောင့်လည်းယောဂထိန်းချုပ်ရေးအတွက်အခုလိုမျိုးအစိုးရတက်မတော်အခြားရပ်ဖက်အဖွဲ့အစည်းတွေအားလုံးဟန်ချက်ညီပူးပေါင်းဆောင်ရွက်နိုင်တဲ့အခြေအနေတည်းဖြစ်လာဖို့အတွက်မျှော်လင့်ကြတာပါကျွန်တော်တားညွတ်ဦးရန်ကုန်မြို့ကနေပြီးတော့တင်ပြပို့နေပါတယ်